အီရန်နိုင်ငံကိုခီးသွားလာမှုအတွက်အမေရိကန်စစ်အနေနဲ့ချိုင်းထံကတောက်ကြံနေမှာပဲသတိပေးချက်ထုတ်ပြန်လိုက်ပါတယ်။အထူးသဖြင့်အီရန်လွယ်ဘွားအမေရိကန်နိုင်ငံသားတွေကိုသတိပေးထားတာပါ။ဒါဟာ2015ခုနှစ်ဩဂုတ်လကတည်းကအကျုံးဝင်တဲ့သတိပေးချက်နဲ့မှအစားထိုးထုတ်ပြန်လိုက်တာဖြစ်ပြီးအထူးသဖြင့်အမေရိကန်နဲ့အီရန်နှစ်နိုင်ငံစလုံးအတွက်နိုင်ငံသားခံယူထားသူတွေအနေနဲ့အီရန်မှာအဖမ်းခံရနိုင်တဲ့အန္တရာယ်ရှိတာကိုထပ်မံသတိပေးထားတာပါ။အီရန်နဲ့အမေရိကန်တို့ကြားတန်တမာဆက်သွယ်ရေးမရှိတဲ့အတွက်အရေးပေါ်တစုံတရာဖြစ်ခဲ့ရင်အမေရိကန်ကသူ့နိုင်ငံသားတွေကိုအကူအညီပေးဖို့အတွက်အကန့်အသတ်တွေရှိနေတာကြောင့်လည်းဖြစ်ပါတယ်။တချိန်တည်းမှာပဲ Saudi Arabia နိုင်ငံမှာတော့အရှေ့ပိုင်းကရှီယာရီရဲ့ဘလီဝုဒ်ကျောင်းတစ်ခုမှာတောက်ကြံတဲ့ဝတ်ပြုဆူတောင်းပွဲကျင်းပနေတော့တဏ္ဍာသမားတွေကပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့ပါတယ်။အယ်အာရှမြို့ကမဟာဆန်အရက်မှာရှိတဲ့ MM Reza Bali မှာပြစ်ခတ်မှုဖြစ်ပေါ်ခဲ့တာပါ။ဝင်ရောက်တိုက်ခိုက်သူတို့ကသူ့ရဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲနေတဲ့တခြားသူတွေကတပ်နက်တွေနဲ့ပြစ်ခတ်ခဲ့တယ်လို့ Saudi Arabia ပြည်ရေးထံဝန်ကြီးဌာနရဲ့ကြေညာချက်ကိုအစိုးရတင်းမှာဖော်ပြပါတယ်။တိုက်ခိုက်သူတယောက်အသေးခံပုံးဖောက်ခွဲဖို့လုပ်နေတာကိုတော့ဟန်တားနိုင်ခဲ့တယ်လို့လည်းပြောပါတယ်။အခုတိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကလှုပ်ဆောင်လဲဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။မဟာဆန်ကဗတ်အကြီးဆုံးရင်းနှံချက်ဆက်ရုံဖြစ်တဲ့အစိုးရပိုင်း Saudi Arabia ရင်းနှံကုမ္ပဏီကရှီယာလူ့သမားအများပြားနေထိုင်တဲ့နေရာပါ။ဆူနီပြည်အုပ်ချုပ်တဲ့ Saudi Arabia နိုင်ငံမှာရှီယာဥယျာဉ်ကတနင်္ဂနွေနေ့ဆရာဂိုင်နှုံးကနေ15ရာဂိုင်နှုံးလောက်ရှိနေတာပါ။ရှီယာလူနည်းစုတွေကအရင်ကလည်း IS အစွန်းရောက်တွေပြတ်မှတ်ထားတိုက်ခိုက်တာတွေကိုခံခဲ့ရပါတယ်။